ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးရှောင်ရှားနိုင်ရေးကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့တောက်ကြနေ့ကတတိပေးပြောဆိုလိုက်တာနဲ့ပတ်သက်လို့ဆက်ပြီးနားဆင်ပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခနောက်ဆုံးအခြေအနေပေါ်တောက်ကြနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအထွေမှုချုပ်ရဲ့ကြေညာချက်နဲ့ပတ်သက်လို့အထွေမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးအီရီကန်နီကိုကအခုလိုပြောပါတယ်။
The Secretary General was deeply concerned by the reports of excesses during the security operations conducted by Myanmar Security
Force. ချက်ခံပြနေတဲ့မှာမြန်မာလုံခြုံရေးတပ်တွေဟာနှဲမြေရှင်းလင်းရေးဆောင်ရွက်စင်မှာအင်အားအလွန်အကျွံအသုံးပြုနေတဲ့ဆိုတဲ့သတင်းတွေကြောင့်အတွင်းရေးမှုချုပ်အနေနဲ့အလွန်ပဲစိုးရိမ်မကင်ဖြစ်မိပါတယ်။ဒါ့အပြင်လူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးကိုရှောင်ရှားနိုင်ဖို့အခြေအနေတွေကိုထိမ့်ထိမ့်သိမ့်သိမ့်နဲ့ကင်တွယ်ဖြေရှင်းဖို့လည်းအတွင်းရေးမှုချုပ်ကတိုက်တွန်းပါတယ်။ဒါပြင်အတွင်းမှုချုပ်ရဲ့ကြေညာချက်မှာပဋိပက္ခကြောင့်ဒုက္ခရောက်ကြသူတွေကိုလိုအပ်တဲ့အကူအညီပေးပြီးလုံခြုံရေးဆောင်ရွက်ပေးဖို့အပြင်ကုလသမဂ္ဂအပါအဝင်သူနဲ့လက်တွဲလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေဘက်ကအသင့်ဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေကိုတိုးချဲ့ပေးနိုင်ဖို့မြန်မာအစိုးရမှတာဝန်ရှိကြောင်းထောက်ပြထားပါတယ်။မြန်မာအစိုးရနဲ့တက်မတော်ဘက်ကတော့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတချို့အပါအဝင် INGO NGO အဖွဲ့တွေကနေအကြမ်းဖက်သမားတွေကိုအကူအညီပေးခဲ့တယ်ဆိုတဲ့အထောက်အထားအချက်လက်တွေတွေ့ရှိထားတယ်ဆိုတဲ့ဆွဆွဲချက်အပေါ်မှာကုလသမဂ္ဂအထွေမှုချုပ်ရုံးရဲ့တုံ့ပြန်ချက်ကိုမေးကြည့်တော့
We operate on humanitarian principles which means we you know provide aid and assistance to civilians based on their
ကျမတို့အနေနဲ့ကလူသားချင်းစာနာမှုဆိုင်ရာမူရိအတိုင်းလိုက်နာဆောင်ရွက်တာပါအစားအစာဆေးဝါးနဲ့အကူအညီတွေလိုအပ်နေတဲ့အရတားတွေကိုပဲထောက်ပံ့ပေးနေခြင်းသာဖြစ်ပါတယ်။ဟုတ်ကဲ့ဒါဆိုမြမအစိုးရဘက်ကရောရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂရဲ့အကူအညီနဲ့အထောက်ပံ့တွေကိုလိုအပ်နေတဲ့သူတွေစီရောက်နိုင်ဖို့ဆက်ပြီးတော့ခွင့်ပြုထားလာရှင
်။ You know in northern Rakhine we do have a presence we relocated some people you know out of
ရခိုင်ပြည်နယ်မှာကျမတို့ဝန်ထမ်းတွေဆက်ပြီးတော့ရှိနေပါတယ်။ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တချို့ကိုတော့သူတို့ရဲ့လုံခြုံရေးအရာအဲ့ဒီဒေသရဲ့အပြင်ဘက်မှာပြန်ပြီးနေရာချထားပါတယ်။လက်ရှိအဲ့ဒီမှာကုလသမဂ္ဂဝင်တဲ့အရေးအတွက်ဘလောက်ရှိနေတယ်လဲဆိုတာလုံခြုံရေးအရာကျမတို့ပြောပိုင်ခွင့်မရှိပါဘူး။ကျမတို့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်အသေးအချာဆောင်ရွက်ပေးဖို့အတွက်မြန်မာအစိုးရနဲ့ဆက်သွယ်ပြောဆိုထားပါတယ် ။အခုလို့ကုလသမဂ္ဂတွင်းမှုချုပ်ရုံးအနေနဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်လို့သတင်းအချက်အလက်တွေကိုရောဘလို့ရရှိပါလဲရှင
်။ But we have several agencies working on both sides.
Okay.
You know, so we have for example WFP, UNHCR.
Bangladesh နဲ့မြန်မာနယ်စပ်နှစ်ဖက်လုံးမှာကုလသမဂ္ဂရဲ့ agency အများအပြားအလုပ်လုပ်နေပါတယ်။ WFP, UNHCR, IOM စတဲ့အဖွဲ့အစည်းတွေကအဲဒီကနယ်စပ်တွေမှာအတူတူတွဲလုပ်နေကြတာပါ။အဲဒီကနေကျမတို့အချက်အလက်တွေရရှိပါတယ်။ Bangladesh ဘက်ကမကြသေးခင်ကရောက်ရှိလာတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအရေးအထွေမှုချုပ်ရဲ့ကြေညာချက်မှာဖော်ပြထားတာနဲ့ပတ်သက်လို့တော့ Irigenico ကအခုလိုပြောပါတယ်
။Secretary General appreciates the efforts of the Bangladesh authorities and communities to meet the dire needs of recent arrivals.
ဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့အကူအညီတွေပံ့ပိုးပေးနိုင်ဖို့ Bangladesh အနာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေစ조사လှုပ်ဆောင်ပေးနေကြတာကိုအတွေ့အမှုချုပ်ကလေးစားအသိအမှတ်ပြုပါရတယ်။ဒါ့အပြင်ကုလသမဂ္ဂအပါအဝင်လက်တွဲဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကထောက်ပံ့တဲ့အကူအညီတွေကိုဒုက္ခသည်တွေဘက်ကရရှိစေမယ့်အခွင့်အလမ်းတွေတည်ကြအောင်ဆောင်ရွက်ပေးဖို့အတွက်လည်း Bangladesh အစိုးရကိုအတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်
။ရခိုင်ပြည်နယ်မှာအကြမ်းဖက်မှုဖြစ်ပွားစေတဲ့ရှုပ်ထွေးလာတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းရမှာဗတ်ပေါင်းစုံပါဝင်ပြီးလက်တွေ့ကျတဲ့ချိကတ်မှုအရေးတကြီးလိုအပ်နေကြောင်းလက်ရှိအခြေအနေကမီးမောင်းထိုးပြနေတယ်လို့လည်းအတွေ့အမှုချုပ်ကသူ့ရဲ့ကြေညာချက်မှာထောက်ပြထားပါတယ်။ဒါအပြင်ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့ထိရောက်ရောက်အကောင့်ထဲပို့ဖို့အတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်ရှင်။